င်္ဂလာနံနက်ခင်ဗျာလွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂတ်လ13ရက်အင်္ဂါနေ့နံနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျွန်တော်ကရဲကောင်မြန်မာမှာဒီကနေ့နံနက်ခင်းစီစဉ်မှာရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့မှာစစ်ကောင်စီတပ်နဲ့ TNLA မဟာမိတ်ပူးပေါင်းဖွဲ့တွေကြားတိုက်ပွဲတွေကြောင့်အရက်သားတွေတေဆုံးတဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေနဲ့မောင်နှောမြို့ကိုအာရခတပ်တော် A ကထိန်းချုပ်လိုက်တဲ့အကြောင်းပါဝင်ကရင်နီတိုင်းသားဘာသာစင်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရုံစုံသတင်းတွေကိုတင်ပြမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့မှာစစ်ကောင်စီတပ်နဲ့ TNLA မဟာမိတ်ပူးပေါင်းဖွဲ့တွေရဲ့ဩဂတ်လ10ရက်နေ့17ရက်နေ့တိုက်ပွဲတွေအတွင်းမှာကလေးသူငယ်တွေရဟန်းတန်ဃာတွေအပါအဝင်အရက်သား73ကျော်လောက်တေဆုံးခဲ့တယ်လို့တီဘောမြို့ကန်အချို့ကပြောပါရယ်ထိခိုက်ဒဏ်ရာသူတွေလည်းရှိနေပြီးပရဟိတအဖွဲ့တွေကကူညီပေးနေတယ်လို့ဆိုပါရယ်တီဘောမြို့အတွင်းပိုင်းတစ်ခုလုံးကို TNLA တပ်ဖွဲ့တွေက17ရက်နေ့မှာထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်စခန်းတွေရှိတဲ့မြို့အထွက်ကဂျွာရီအနီးမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့မြို့ကန်နောက်တူကလည်းပြောပါရယ်ဒီဘောမျိုးမှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာ10ရက်ကျော်သွားပြီဖြစ်ပါတယ်။တိုက်ပွဲကြောင့်မြို့ကန်တပေါင်းကျော်လောက်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာအခုသတင်းပတ်တွေအတွင်းတနေ့တခြားပုံမိုးပြင်းထန်လာနေတဲ့အစမ်းဖတ်တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူအများအများတေကြေတံရခဲ့တာနဲ့ပတ်သက်ပြီးအပြင်းထန်ဆုံးရှုံချတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မောင်းတော်နဲ့ရှမ်းပြည်နယ်လာရှိုးမြို့တွေမှာတိုက်ပွဲတွေကနေထွက်ပြေးဖို့ကြိုးစားနေတဲ့အရက်သားတွေတပ်ဖြတ်ခံနေရတယ်ဆိုတော့ထိတ်လန့်စရာသတင်းတွေကိုလည်းကြားသိရတဲ့အကြောင်းမြန်မာပြည်မှာပိုပြီးပြင်းထန်လာနေတဲ့ပြည်ပခါတွေအတွက်မှာအရက်သားပြည်သူတန်းပေါင်းများစွာရဲ့ဘဝတွေထိခိုက်နေရတာကိုမြင်ရတဲ့အတွက်စိုးရိမ်ပူပန်ရတဲ့အကြောင်းဖော်ပြထားပါတယ်မြန်မာပြည်သူတရက်လုံးလိုလာတဲ့နိုင်ငံရေးရည်မှန်းချက်တွေအကောင့်ထဲပေါ်လာရည်အတွက်တသွေးတသားတဲ့အတူရှိနေတာကိုထပ်မံသတိပေးလိုတဲ့အကြောင်းညီနောင်မဟာမိတ်သုံးဘွဲ့ကဩဂတ်လ12ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မိမိတို့ကိုထောက်ခံအားပေးနေတဲ့အဖိနှိတ်ခံမြန်မာပြည်သူတရက်လုံးကိုလေးလေးနက်နက်ဂုဏ်ပြုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ကိုကန်တအန်းနဲ့ရခိုင်အဖွဲ့အစည်းတွေပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029ဆက်စင်ရေးနဲ့အတူရရှိလာတဲ့အောင်မြင်မှုတွေမြို့သိမ်းတိုက်ပွဲတွေပေါ်ဂုံပြုလွှာပေးပို့ခဲ့ကြတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုအထူးကျေးဇူးတင်ရှိတဲ့အကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုအပြည်ပြည်ဆိုင်ရာကြက်ချေနီလာကျန်းနီအသင်းများအဖွဲ့ချုပ် IFRC ရဲ့အရေးပေါ်ရမုံငွေတွေကနေအကူအညီပေးသွားမယ်လို့ IFRC ကဩဂတ်လ12ရက်နေ့ကထုတ်ပြန်ပါတယ်။လာမယ့်6လအတွင်းမှာရေဘေးသင့်ပြည်သူတွေ15,000လောက်ကိုကူညီဖို့အတွက်ရည်မှန်းထားတယ်လို့ဆိုပါတယ်။ IFRC ဟာမြန်မာနိုင်ငံကြက်ချေနီအသင်း MRCS နဲ့ပူးပေါင်းပြီးတော့ရေကြီးရေလျှံမှုတွေစတင်ခဲ့တဲ့ဇူလိုင်လကစတင်ပြီးအကူအညီတွေခွဲပေးနေတယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံအခြေစိုက် Samcorp Industry ကပိုင်ဆိုင်တဲ့မန္တလေးတိုင်းမြင်းကြံမြို့မှာရှိတဲ့ဒန်းငွေသုံးလျှက်စစ်တအားပေးဆိုင်ရုံကိုယာယီပိတ်ထားမယ်လို့ကုမ္ပဏီကဩဂတ်လ12ရက်နေ့ကကြေညာလိုက်ပါတယ်။လျှက်စစ်တအား225မဂါဝပ်ထုတ်လုပ်နိုင်တဲ့အဲ့ဒီဆိုင်ရုံတရှိတဲ့မြင်းကြံမြို့နယ်အပါအဝင်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြည်ပခမငြိမ်သက်မှုတွေကြောင့်အခုလိုဆိုင်ရုံကိုယာယီပိတ်သိမ်းထားဖို့ဆုံးဖြတ်ခဲ့တာလို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆန်းစေးတင်ရောက်လို့ဆိုရဲဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့ Aeron Orange Company အမှုဆောင်ရာရှိဂျပန်နိုင်ငံသား Hiroshi Kasumatsu ကိုစစ်ကောင်စီက August 12ရက်နေ့မနေ့ကထောင်ဒဏ်တစ်နှစ်နဲ့ငွေဒဏ်တွေချမှတ်လိုက်တယ်လို့ဂျပန်နိုင်ငံအခြေစိုက် Kyoto News Agency ကဖော်ပြပါရယ်အသက်53နှစ်အရွယ်ရှိပြီဖြစ်တဲ့ Hiroshi Kasumatsu အပါအဝင် Zidimat One Stop Mac စင်ဂီဟာစတဲ့အယောင်စင်တာတွေကတာဝန်ရှိသူတွေနဲ့ဆန်ကုံတဲ့စုစုပေါင်း၁၀ဦးကိုဈေးတင်ရောင်းနေဆိုရဲဆွဆွဲချက်နဲ့စစ်ကောင်စီကဇွန်လ30ရက်မှာဖမ်းဆီးခဲ့တာပါအဲ့ဒီနောက်ဟီရိုရှိကာဆုမတ်စုကိုရန်ကုန်မြို့ကတရားရုံတစ်ခုမှာဇူလိုင်လ7ရက်ကစတင်ရုံးထုတ်စစ်ဆေးခဲ့တယ်လို့ဂျပန်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြခဲ့ပါတယ်သတင်းတွေကိုတင်ပြခဲ့တာပါ RFA ကစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်နှောမြို့မှာပိတ်မိနေတဲ့ရိုဟင်ဂျာ1000ကျော်ကိုခေါ်ထုတ်ပြီးတဲ့နောက်မြို့ရင်းနေရာအများပြားကိုအာရခတပ်တော် A ကထိန်းချုပ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကို RFA သတင်းတောက်မတ်ထထအင်ဒရာအောင်ကတင်ပြထားပါတယ်
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့မှာအောက်လ9ရက်နေ့ကစလို့ဒီနေ့အထိတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ရိုဟင်ဂျာ 13,000 ကျော်အပါအဝင်ရခိုင်နဲ့ဟိန္ဒူဘာသာဝင်စုစုပေါင်းလူ 1,000 ခွဲကျော်ကိုအာရခတတော် AA ကခေါ်ထုတ်သွားတယ်လို့ AA အဖွဲ့နဲ့နှိစက်သူတွေက RFA ကိုပြောပါရယ်။လက်ရှိမှာမောင်တော်မြို့ထဲမှာပိတ်မိနေတဲ့ရိုဟင်ဂျာ 9,000 လောက်ပဲရှိနိုင်တော့တယ်လို့လည်းဆိုပါရယ်။မောင်နှမမျိုးတွေမှာဒီနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးပိတ်မိနေတဲ့ရိုဟင်ဂျာတွေဟာစစ်ကောင်စီတပ်ဆွဲထားတဲ့ရက်ွက်တွေကရိုဟင်ဂျာတွေလို့လုံခြုံရေးအရမီမဖော်လို့တဲ့မောင်နှမဒေသခံတယောက်က RFA ကိုပြောပါရယ်
။စားပြီးတော့ကေထောက်တဲ့နေ့ကနေဒီနေ့မနေ့ထိဆိုရင်တော့ဒီ1000ခေကနေ1000ကျားလောက်ရှိတာပေါ့။မျိုးဖို့ရိယာအများစုကတော့ဒီကထိချောက်ထားပြီးနှစ်ဖက်တီးတွေဖြစ်နေမှုအများစုကတော့ဒီအမေတိုက်ဝင်ထွက်စကန်ရေဟိုမြို့မကရင်လေးရေနောက်တော့ဒီနာကန်ကပေါ့နော်အိန္ဒိယတွေမှာအဓိကထိတွေ့ဖြစ်နေတယ်။ဟိုစိုက်ကုတ်စီတဲတဲ့ရှိတဲ့နေရာတွေနောက်တော့ဒီနှစ်ဖက်တီးတဲ့ဝက်ဖြစ်နေတဲ့နေရာတွေကဒီမွတ်စလင်တချို့ကတော့ဟိုပိုင်မင်းကျင်နေတာတရှိပါသေးတယ်
။စိုက်ကုတ်စီတက်ကခန်းစစ်အထက်ထက်ကာယံထားတဲ့မောင်တော်မျိုးကိုအောက်လ9ရက်နေ့မှာအေအေကထိုးဖောက်ဝင်ရောက်နိုင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့မောင်တော်မျိုးအလေရက်ွက်တွေအပါအဝင်မျိုးရဲ့၃ပုံ၂ပုံကိုအေအေကထိန်းချုပ်ထားတယ်လို့ဆိုပါရယ်။မောင်နှမမျိုးပေါ်ကနေအရခတက်တော်အေအေကခေါ်ထုတ်သွားသူတွေတဲ့အများစုကတော့အေအေကချပေးထားတဲ့နေရာတွေမှာနေထိုင်ကြပြီးတချို့တွေလည်းနှီးဆက်ရာဆွေမျိုးတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာဖို့စီစဉ်နေကြသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါရယ်။အေအေအဖွဲ့အနေနဲ့ရိုဟင်ဂျာတွေရဲ့လုံခြုံရေးကိုတာဝန်ယူဖို့လိုအပ်တယ်လို့မမတ်စော်လိန်လို့အမည်လွှဲထားတဲ့ရိုဟင်ဂျာအရေးအကူအညီပေးနေသူတယောက်က RFA ကိုပြောပါရယ်။
အဒီကကတော့ဟိုဘရုကိုအမောကအောင်မှာဒီတဲ့ဆောင်းဝင်းနေတာဖြစ်ပြီးအောင်ဆွန်ရေးပေးဖို့ပါဒါပတ်သမတ်ချက်ပါဘရုကိုဟိုအာစာရောအရစရောစူပြီးတော့ဆစ်ဆစ်ပြီးတော့ဘရုကိုဟိုဒုက္ခရောက်တော့မလို့ဘူးပါတယ်ဒါဒုတိယချက်ပါစစ်ကောင်စီရဲ့လေကြောင့်ရေကြောင့်ပေါ့နော်အဲ့ဒါဟိုလက်နက်ကြီးတွေတူတူလေးနဲ့ပြောရမယ်ဆိုရင်သူတို့လုံချုံရဆင်မန်တွေဆောင်ရေးပေးဖို့လိုပါပဲ
ရခိုင်ဝါရဲ့နိုင်ငံရေးသမားဦးဖေတန်းကတော့အေအဖွဲ့ဟာအခုခေါ်ထုတ်သွားတဲ့ရိုဟင်ဂျာတွေအတွက်ကြိုတင်စီမံထားတာတွေရှိနိုင်တယ်လို့ပြောပါတယ
်။လောလောဆယ်ကဒီလိုရဲ့အသက်ရှင်ဖို့ပေါ့နော်အတားအရေးကြီးဆုံးဖြစ်သွားတယ်။ပြည်လေကကဲထုတ်ကြဆိုရင်ဒါလွတ်မြောက်နေမျိုးရောက်မှာပေါ့နော်လွတ်မြောက်နေမျိုးမှာဆိုရင်အဲ့ညာမှာမွတ်စလင်ရွာတွေလည်းအများကြီးရှိတယ်။ရခိုင်ရွာတွေလည်းရှိတယ်။ဆိုတော့အဲ့လိုရလီအေဖက်ကတရားဝင်ကြီးညာပြီးတော့ထုတ်တာပေါ့နော်ဘလောက်တရားမှာဘလောက်လူတွေထုတ်တယ်။လူသားချင်းစာနာထောက်ထားမှုနဲ့သူတို့ကွန်မြူနီကေးဆယ်ဖို့ထောက်ပံ့ကြွေးမွေးဖို့ပေါ့နော်ဒါအစဉ်သိရှိပါလိမ့်မယ်
။အခုမောင်နှောမျိုးတွေမှာတိုက်ပွဲဖြစ်နေတာကြောင့်အရက်သားတွေမထိခိုက်အောင်စစ်ကောင်စီတပ်ကရောအေအေကပါလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။မောင်နှောမျိုးကအခြေအနေတွေနဲ့ပတ်သက်လို့မင်းမြန်နိုင်ဖို့အတွက်အရခတတော်အေအေပြောခွင့်ရသူဦးခိုင်တုခါရောစစ်ကောင်စီရဲ့ရခိုင်ပြည်နယ်ပြောခွင့်ရသူပြည်နယ်ဥရေချုပ်ဦးလှသိန်းကိုပါ RFA ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ပါဘူးရှင်။
မနေ့ကဩဂတ်စ်လ12ရက်နေ့မှာကြာရောက်တဲ့ International Youth Day နိုင်ငံတကာလူငယ်များနေ့အထိမ်းအမှတ်အခမ်းအနားကိုထိုင်းနိုင်ငံမဲဆောက်မြို့မှာကျင်းပခဲ့ပါတယ်။ဒီအကြောင်းကိုမက်ခင်ခင်ဤကတင်ပြပေးပါမယ်
။စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်ထိုင်းနိုင်ငံမဲဆောက်မြို့ကိုရောက်လာကြတဲ့လူငယ်အဖွဲ့အစည်းတွေစုပေါင်းပြီး International Youth Day နိုင်ငံတကာလူငယ်များနေ့ကိုထိုင်းနိုင်ငံမဲဆောက်မြို့က The Space Learning Center မှာဩဂတ်လ12ရက်ညနေပိုင်းကကျင်းပခဲ့ပါတယ်။International Youth Day ကိုနိုင်ငံတကာမှာကျင်းပလာတာ14နှစ်ရှိပြီဖြစ်ပါတယ်။2024ခုနှစ်အတွက်ကမ္ဘာကုလသမဂ္ဂရဲ့ဆောင်ပုဒ်ကတော့ဤပညာလမ်းကြောင်းကနေတဆင့်ရေရှည်တည်တဲ့နဲ့ကမ္ဘာတစ်ခုကိုဖန်တီးစို့လို့ဆိုထားပါတယ်။နေဆက်ဒေသရောက်လူငယ်တွေကိုစိတ်ခွန်အားပေးဖို့အတွက်ဒီပွဲကျင်းပတာလို့ပွဲစီစဉ်သူတူဦးဖြစ်တဲ့လူငယ်ကိုတော်အဖွဲ့ကမတ်ဒေဘရာကရှင်းပြပါဗျာ။ဒီနေ့လာတဲ့
လူငယ်တွေကိုခွန်အားပေးစတဲ့ကဒီမှာရစတဲ့တမန်ရောက်လာကြရဲဆိုတော့ကျမတို့ကပြန်တက်လေးပြက်တနာအများကြီးရှိတယ်ဒါမဲ့စက်တက်တက်ကြောင့်ဘာလို့ဒီမှာရှိကြတဲ့ဖွဲ့စည်းရည်နေစုံပြီးတော့လူငယ်တွေပဲလို့ဟောက်ဆိုဒီလေးပေါ်မှာလည်းလူကြီးတွေဓာရိုက်တာရဲဆိုလို့ရှိရအားပေးရမှာလေကြားရတဲ့ဘာလို့လူငယ်တွေလုပ်ပေးကြအားတယ်ဘာလို့ဒီထက်ပိုပြီးတော့လည်းအားဆိုင်နိုင်တယ်လို့ကြုံကြည့်ပါတယ
်စစ်အနာသိမ်းတာခံထားရတဲ့မြန်မာနိုင်ငံအတွက်လူငယ်တွေဘက်ကလည်းဤပညာကိုအသုံးချပြီးအသင့်ဖြစ်နေပြီလို့ The Space Learning Center ကကိုမင်းခန်းကဆိုပါတယ်
ဘုရားရှင်မှာဒီနိုင်ငံရဲ့အရေးတစ်ခုမှာပေါ့နော် အရွေတစ်ခုမှာဒီလူငယ်တွေကနေပြီးတော့ဒီအဲ့အရွေထဲမှာပါဝင်ပြီးတော့ဒီနိပညာကိုအသုံးချပြီးတော့ဒီကဏ္ဍတစ်ခုပေါ့နော်အနိပညာကိုဒီကဏ္ဍတစ်ခုအနေနဲ့အသုံးချပြီးတော့ဒီကျွန်တော်တို့အားလုံးရဲ့ဒီတိုးတက်ရေးပေါ့နော်တိုးတက်ရေးအနာဂတ်တစ်ကိုပုံဖော်နေကြတယ်ပေါ့နော်ပုံဖော်နေကြတယ်အဲ့အဲ့တို့ကြောင့်မို့ကျွန်တော်တို့ဒီလူငယ်တွေရဲ့အားကိုကျွန်တော်တို့ယုံကြည်ရဲကျွန်တော်ကလည်းလူငယ်တယောက်ဖြစ်တဲ့ကြောင့်မို့ယုံကြည်ရဲဘာဖြစ်ကြောင့်မို့ကျွန်တော်တို့ဒီရေရှည်တည်တတ်နေပေါ့နော်ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးဒီနိပညာကိုအသုံးပြုပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံတော်ဟိုအတွက်ကိုကျွန်တော်တို့လူငယ်တွေဟိုအသင့်ဖြစ်နေကြလိမ့်မယ်လို့ယုံကြည်ပါတယ
်စစ်ကောင်စီရဲ့ဖိနှိပ်တာခံနေရတဲ့လူငယ်တွေအတွက်ပညာရေးနည်းပညာအားကစားနဲ့စိတ်ဓာတ်ရာတွေကိုကုစားပေးဖို့စတာတွေကိုမဲဆောက်မျိုးရောက်လူငယ်အဖွဲ့အစည်းတွေကလှုပ်ဆောင်ပေးနေတယ်လို့လည်းဆိုပါတယ်သူများတိုင်းပြည်မှာခိုလုံနေကြရတဲ့အချိန်မှာလူငယ်တွေအတွက်ခွင့်လန်းသစ်တွေရလာကြလို့ဂုဏ်ယူမိတယ်လို့ PDF လူငယ်တဦးဖြစ်တဲ့ရဲဘော်ကြီးကန်းကပြောပါတယ်
လူငယ်ဆိုတာအနာဂတ်တွေရှိရဲအိမ်မက်တွေရှိကြတယ်သူတို့ရဲ့အိမ်မက်အတ္တိကစစ်ကောင်စီရဲ့ဒီဖိနှိပ်မှုတွေအကြမ်းဖက်မှုတွေကြောင့်ဒီအကြောင်းမျိုးမျိုးတွေပေါ့နော်ပျက်စီးလာခဲ့ရဒီဘက်ကိုစစ်ဘေးရှောင်လာရင်းနဲ့စစ်မှုထမ်းဥပဒေကိုရှောင်လာရင်းနဲ့အဲဒီရောက်ရှိလာကြအကြောင်းမျိုးများရောက်ရှိလာရင်ဒီလူငယ်တွေကနော်မဲဆောက်မှာအပြုလုပ်တဲ့ international youth day နဲ့ပတ်သက်ပြီးတော့သူတို့မှာပညာရေးဆိုင်ရာအခွင့်အလမ်းတွေရရှိလာတဲ့အချိန်အားဖြင့်အခိုက်အတန့်လေးသူတို့အနေနဲ့စိတ်ပျော်ရွှင်မှုရတယ်အပေါင်းအသင်းတွေတိုးလာတယ်ဘူးတူတာတွေတိုးတက်လာတယ်ဆိုတာဒါကောင်းသောပြောင်းလဲခြင်းပေါ့နော
်ဒီပွဲကိုမဲဆောက်မျိုးရောက်လူငယ်200ကျော်လာရောက်ခဲ့ကြပြီးစကဝိုင်းဖွဲ့ပြောဆိုတာပကြီးတွေခင်းချင်းပြတ်တာတာဂိမ်းကစားတာတိတ်ကီတာဖျော်ဖြေတာတွေအပြင်လက်မှုအသုံးဆောင်တဲ့မြမအစားအစာတွေကိုပါဈေးရောင်းပွဲအဖြစ်နဲ့ကျင်းပခဲ့ကြပါတယ်
အခုဆက်လက်ပြီးကရင်ပြည်တိုင်းရင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရင်းတို့နဲ့ကြည့်ရှုနားဆင်နိုင်ပါတယ
်တရားပဲစီအမှုချကြီးဆရာစီဘီဘီဂီယာလီတဲ့မြတ်ချီနုဆီလီပရိုဂူရီဣတငယ်နိုင်ငံရင်းငီချီလူအောက်ဂုတ်လ၈ရက်ဆိုတဲ့မွန်ဂီမော်လီအဖေကယာလီတဲ့တရားရင်းစတပ်ပရိုကီဆရာနာကိုညာနေဟောဣတပြေဖြစ်နေတဲ့တရားစီတွေမှာရိလေခဲဘယ်နေကတတိဖက်ဒတ်ချာလလနမမိုချာနေကရခေပလူမြေတက်ကတို့ဟိနိတတိကြစီတရဒောကုနဟိနိတတိကြစီဒီဟိနဘာဘရ
ရခေပလူမြေတတိဖက်ကမ္တီပုဒရိဟယာနင်းနာလခေပလူမြေတက်ကတို့ယင်းမာမိလခေခါလေကရဖူအောက်ဂုတ်လရှုတဲ့နဖြစ်မြရဘောမိုနေကရပွဲဖူနဂျပလူထူနီချိုကောတတိဖက်စီဒီအင်ကြီးတတိဖက်ဒတ်ချာလလနိုင်ခုစီဘာတတိဖက်စီဒီရိလေခဲဘယ်နေကငင်းမာတနေရီပလီယိုနီချီမမောဟယာနိရပြခေပြလူမြေတက်ကတို့ဖို့နဆင်ငင်းနေတူ
ဟိုကယန်းဒေသမှာဆိုရင်အထက်တန်းကျောင်းကိုကျောင်းလည်းဖွင့်လွှတ်ထားပြီးတော့ဒါကျောင်းသားကျောင်းသူစုစုပေါင်းအထက်တန်းမှာတင်ကြားနေတဲ့ကျောင်းသားကျောင်းသူစုစုပေါင်းလည်း900ကျော်ရှိပါတယ်ဒီကယန်းမျိုးသားတက်ကတို့ဟာကယန်းဒေသမှာနေထိုင်တဲ့သူတွေအတွက်တာမကပဲနဲ့ကျွန်တော်တို့ပြည်တော်စုတစ်ခုလုံးမှာရှိတဲ့ဒါကျောင်းသူကျောင်းသားတွေလာရောက်လေလာတည်ယူနိုင်တဲ့တက်ကတို့လည်းဖြစ်ပါတယ်
ရခိုင်ပြည်မြေတတိဖက်ကမ္တီနမှာကရပြည်တိပါတီဗျနာငရင်းငီရှင်ရခဲပရိစပလော့ချာနင်းရဖိုနဆင်ငိနေဒူရလခိုင်ပြည်မြေတတိဖက်ကမ္တီဦးမိလခိယခါလေးကူချီလိုဟိုစီဒေနမောင်နေဒူဒဇေနာလူချင်းညာဟိုချူချီလိုဟိုဖိုစီဒေနမောင်နေဂရူဒဆောနာဆူရီချေဆူလိုဆာဆာမောစီဒေနမောင်အောင်နင်းဒရာပရဒရီနာလေဘာဟယာနင်းရပရဖိုနဟေနေဒူချပလူချူနီချောတတိဖက်ချီလိုဟိုဖိုစီဒေငီရီဆွာငီနီဘေဖိုကတတိဖက်ဒတ်ချာလလဖူယင်မာရခိပရလမီတက်ကတူယေဘမိုချာနေကတူဖူနရခိပရလမီတက်ကတူယင်မာဣဆိုတနီပေကလီလျကိုဆူဆွားချူတခြားဒန်နီတတိဖက်ဒေဆွိုက်ပရီတန်နီတတိဖက်ဒေဆူပရတတိဖက်ဒေဒူချာထူချာတတိဖက်ကွန်ပျူတာတတိဖက်စီရခိလီလေနလျခိငုဒလာစီဒေနဘေဣဆိုချနီပရဖူနဟေနီဒူအချီယိုတူအတချူချာဒူတတိဖက်စီတမီကူမီခိုင်နီတတိဖက်စီဥပတိတတိဖက်စီနာအဘစနရိစောရာနီကဘီဗီကူစီတတိဖက်စီဒီနံဘေဣဆွာငေနီပိုဖူနဆင်ငေနီဒူရခိပရလမီတက်ကဒူယင်မာမီကိုစီယိုချောနင်းနာမြေချူဖူတက်ကဒူစီပြီးတော့ဆူတက်ကဒူစီဟီကူစီဘာတက်ကဒူစီဒီနံဘေပရိုထူချောနင်းကစီပရက်ဆင်ငေနီဖူနာရခိမြေချူဖူပါမြေချူဖူပလော့ချူလော့ပလီရေဘီချာနီပိုကစီယာခါလီဖူနခုခီကေကူကေကလော့အိုရခိပရလမီအတချတဲ့နီကတတိဖက်ပြာကျဲစီဒီကေကူကေကလော့အတစီငိတဲ့ကြတဲ့နင်းကတတိဖက်ပြကျဲစီတဲ့နေဘညူပြင်းနမြေချူဖူတို့ရခိပရမီတက်ကတို့ယင်းမှာရပလော့ချူနင်းကစီနမာနီပရရခိပရလမီတတိဖက်ကမ္တီအမှုစင်းနီလူဖောနာ
မြေကွင်းကတတိကျစီတဲ့နာဘီယင်းဟောရောပြုံးဖဲတဲ့ပုံမြစင်းနီဒါကပေကျာလီတတိကျစီတဲ့လောပလီ ဟဘွေတရနေစီ
ဒီစီဇန်နဲ့ပဲ RFA ရဲ့အင်္ဂါနေ့မနက်အတန်းွင့်ချက်တွေကိုကျန်းနာခွင့်ပြုပါကြည့်ရှုနာစင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ